ထိုင်းမြန်မာနယ်စပ်တောလန်းနေကနေတဆင့်တောင်ရင်မြစ်ကိုဖျက်ပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသား15ဦးမနေ့ကဖမ်းမိခဲ့ကြောင်း AAC အလုသမားကူညီရေးအဖွဲ့ကအလုသမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါဗျာ။
ကျွန်တော်တရားမွန်လမ်းကြောင်းနေပြီးတော့ကယ်ရီနဲ့ချိတ်ဆက်ပြီးတော့ပေါ့နော်ခိုးဝင်လာတဲ့မြန်မာလူသားအလုံး15ဦးပေါ့အစည်းကံထိပါတယ်အဲဟို15ဦးကတော့ကျွန်တော်တို့ယောက်ျားလေးက9ဦးမိန်းကလေးက7ဦးလို့သိရပါတယ်ဟိုကျွန်တော်တို့ထိုင်းစစ်တပ်နဲ့ဒီလေသားလောင်းဖွဲ့ပေါ့နော်ဒီကဝိုင်းဝန်းပိတ်ဆို့ဖမ်းဆီးတာကိုခံရတာပါဒီထိုင်းစိုးကထုတ်ပြန်ထားတဲ့ဒီရေပေါ်စီမံချက်ဥပဒေတွေနဲ့ကျွန်တော်တို့ထောင်ဒဏ်ပြစ်ဒဏ်တွေငွေဒဏ်ပြစ်ဒဏ်တွေကြားခံရတော့မယ့်အနေအထားပေါ့ကျွန်တော်အခုချိန်မှာတော့မြန်မာလူသားတွေကတိုင်းဘက်ကဖမ်းဆီးနေတာကိုတည်တယ်ကျွန်တော်တို့အထက်ထပ်ပိတ်ဆို့နေတာတွေကိုတည်တယ်သူ့နဲ့ကျွန်တော်တို့နေ့စဉ်လိုပဲခိုးဝင်နေနေ့စဉ်လိုပဲဖမ်းဆီးကန်တည်နေတာပါဒီနေ့ဖမ်းဆီးကန်တည်တဲ့လူသမား15ဦးကတော့ကျွန်တော်မြန်မာထိုင်းနယ်စပ်ပေါ့နော်ကျွန်တော်တို့မင်းဆောင်မြို့နယ်ဒီထက်ဆောင်ရနေမြေမင်းဆောင်မြို့နယ်ရဲ့အဲကျွန်တော်တို့မြောက်ဘက်ခြမ်းရပေါ့နော်ကျွန်တော်ထက်ဆောင်ရနေမြေအမဲဥစုကြီးရွာအနီးမှာကျွန်တော်တို့ဖမ်းဆီးနေတာပါဟုတ်ကဲ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုတ်ကန်ရှားပါမှုတွေလူငယ်တွေကိုအဖမ်းဆီးများနေတာတွေကြောင့်မြန်မာပြည်ထဲမှာလည်းနေထိုင်ရခက်ခဲလာနေကြတာပါတချို့ရွာတွေမှာမနေရတော့ဘဲထွက်ပြေးတိမ်းရှောင်လာသူတွေအပါအဝင်စားဝတ်နေရေးအခက်အခဲကြောင့်အလုပ်လုပ်ဖို့လာကြသူတွေလည်းထိုင်းနယ်စပ်ဝင်ပေါက်အသီးသီးကနေနေ့စဉ်ခိုးဝင်လာနေကြတယ်ဆိုပြီးကိုရဲမင်းကပြောပါတယ
်ဒီထဲမှာလည်းကျွန်တော်တို့ဆရာနာတိမ်းပြီးနောက်ပိုင်းအလုပ်ကိုင်းနေရခင်ထက်ကိုပို့ပြီးတော့ရှားပါပြီးတော့ကျွန်တော်ရှိတဲ့အလုပ်တွေတောင်မှအလုပ်ရုံတွေပိတ်အလုပ်တွေပြုတ်ကုန်တော့ဒီထဲမှာလည်းအရင်ကဒုက္ခတွေရောက်နေတော့ဒီလိုပဲအတိအကျဆုံးထိုင်းနိုင်ငံတွေကိုဟိုဖမ်းနေမှတည့်ရသားနဲ့ဟိုကျွန်တော်တို့စွန်စားပြီးတော့ခိုးဝင်နေကြတာပေါ့
မြန်မာနိုင်ငံမှာဆေးအနာတင်ပြီးတဲ့နောက်ပြီးခဲ့တဲ့လပိုင်းကစလို့ထိုင်းနိုင်ငံထဲကိုခိုးဝင်လာသူတွေ4,000တဲ့မနည်းရှိနေပြီးနေ့စဉ်ဖမ်းဆီးနေတဲ့ကြားကပဲအစုအဝေးနဲ့ဝင်ရောက်လာနေစေဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာတော့ထိုင်းစစ်တပ်ကနယ်မြေလုံခြုံရေးကိုပုံမတင်းကျပ်စွာစောင့်ကြည့်စစ်ဆေးနေပြီးနယ်စပ်လမ်းတစ်လျှောက်ကားသွားလာလို့မရတဲ့တချို့လမ်းတွေမှာမြင်းတွေနဲ့ကင်းလဲ့တာတွေပါလုတ်ကင်နေပါတယ်ရှင်